ကျင်းလက်ခံလာတဲ့ဒီအပြစ်ခတ်ရဲစေးသဘောတူညီချက်မရမချင်းလေဗနွန်နဲ့အစ္စရေးမြောက်ပိုင်းမှာရှိတဲ့အစ္စရေးတပ်တွေကိုဆက်ပြီးတော့တိုက်သွားမယ်ဆိုပြီးဟစ်ဘူလာခေါင်းဆောင်တစ်ဖြစ်တဲ့နိုင်ကက်ဆမ်ကဗုဒ္ဓဦးနေမှာပြောပါတယ်ထိုက်တင်ပြီးတော့လက်ခံနိုင်လောက်တဲ့သတ်မှတ်ချက်အောက်မှာအစ္စရေးဘက်ကရန်စမှုတွေရပ်တန့်ရပါလိမ့်မယ်လို့ဟစ်ဘူလာခေါင်းဆောင်တစ်ကအသင့်သွင်းထားတဲ့ရုပ်သံလွှင့်ထုတ်ချက်မှာပြောတာပါဘလောက်ပဲကြာပါစေတိုက်ခိုက်မှုတွေဆက်လုပ်ပြီးတော့အပြစ်ခတ်ရဲစေးဖို့ကတော့တောင်းပန်နေမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်ဒီကစက်တင်ဘာလတုန်းကဘေရုတ်မြို့စီဂျေဘုံတစ်ခုမှာအစ္စရေးလေကြောင်းတက်ခိုက်မှုတစ်ခုကြောင့်ဟစ်ဘူလာခေါင်းဆောင်ဟတ်စတန်နက်စရလာတိုက်ဆုံးခဲ့ပြီးတော့သူ့နေရာကိုအခုဒီခေါင်းဆောင်တင်နဲ့စာထိုးခန်းလိုက်တာပါအခုခေါင်းဆောင်တင်ကက်ဆမ်ဟာလုံခြံခံရတဲ့ရခင်ခေါင်းဆောင်နက်စရလာရဲ့လက်ထောက်ဖြစ်နေနှစ်30ကျော်ကြာတာဝန်ယူခဲ့သူလည်းဖြစ်ပါတယ်လေဗနွန်နဲ့ဂါဇာဒေသမှာပြစ်ခတ်ရဆေးဖြစ်လာစေဖို့နိုင်ငံတကာစစ်ဆေးမှုတွေကကြားဝင်တွန်းအားပေးနေတဲ့တစ်ချိန်ထဲမှာပဲဟစ်ဘူလာခေါင်းဆောင်တင်ရဲ့အခုမိကုံထွက်လာတာပါလေဗနွန်တောင်ပိုင်းမှာဟစ်ဘူလာတို့နဲ့ပြစ်ခတ်ရဆေးရဖို့ကြိုတင်တတ်မှတ်ချက်တွေကိုအစ္စရေးလူညွန့်ဆိုင်ရာအစိုးရအဖွဲ့အတွင်းဆွေးနွေးနေတယ်လို့အစ္စရေးစွမ်းအင်ဝင်ကြီးအီလီကူဟမ်ကပြောပါတယ်။ဆွေးနွေးမှုတွေရှိနေတယ်ဒါပေမဲ့အချိန်ကြာအောင်ပဲထင်တယ်လို့ကူဟမ်ကအစ္စရေးရေဒီယိုကိုပြောဆိုခဲ့ပါတယ်ခင်ဗျာ။